မြပြည်တော်ကလွှတ်တော်ဆောင်အောင်ကိုအဝေးတင်ဒရုန်းနဲ့ရိုက်ကူးဖို့ပြင်ဆင်မှုနဲ့တရားစစ်ဆိုပြီးထောင်အချခံထားတဲ့နိုင်ငံခြားသတင်းတောင်တို့ဦးမြန်မာသတင်းသမားတို့ဦးကာသမားအပါအဝင်ပေါင်း၄ဦးကိုရင်းနှီးတင်းထောင်ကနေဒီကနေ့မနေ့ပိုင်းမှာပဲပြန်လွှတ်ပေးလိုက်ပြီးဖြစ်ပါတယ်။နိုင်ငံခြားသားသတင်းတောင်တို့ဦးကိုတော့သူတို့နိုင်ငံတွေစီနေချင်းပြန်လဲပို့ဆောင်ပေးလိုက်ပါတယ်။အခုလိုသူတို့ကိုတရားစွဲထားတဲ့အမှုကိုချွင်းချက်မရှိပြန်လွှတ်ပေးလိုက်ပြီးမှဖမ်းဆီးခံရစဉ်ရှာဖွေပုံစံနဲ့သိမ်းခံထားရတဲ့ပစ္စည်းတွေကိုပြည်သူ့ဗန္ဓာအဖြစ်သိမ်းဆဲဖို့အမိန့်ချလိုက်တဲ့အပေါ်မှာတော့တရားရုံးတက်ပြီးပြန်လဲတောင်းခံဖို့ရှိတယ်လို့ရှင်ရင်ကပြောပါတယ်အကြောင်းစုံကိုတော့အမစုံကတင်ပြပေးပါမယ်ရှင
်ပြီးခဲ့တဲ့အောက်တိုဘာလ28ရက်နေ့ကနေပြည်တော်ကောင်စီနေနေတဲ့ကလွှတ်တော်အစအဦးကိုအဝေးထိန်ဒရုန်းနဲ့ရိုက်ကူးဖို့ပြင်ဆင်နေတဲ့အချိန်ဖမ်းဆီးခံလိုက်ရတဲ့တူတကီနိုင်ငံခြေဆိုင် TRD သတင်းဌာနရဲ့စင်ကာပူရုံးခွဲကမလေးရှားနိုင်ငံသူသတင်းတော်အမျိုးသမီးစင်ကာပူနိုင်ငံသားအမျိုးသားသတင်းတော်တို့နဲ့အတူဘာသာပြန်ဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတော်ကိုအောင်နိုင်စိုးနဲ့ရင်မောင်းကိုလာတင်တို့ကိုဒီကနေ့ဒီဇင်ဘာလ29ရက်နေ့တောက်တာနေ့မနေ့ပိုင်းမှာတော့ရမဲသိန်းထောင်ကနေအားလုံးကိုထောင်ပိုင်းကလွှတ်ပေးလိုက်ပြီးဖြစ်ပါတယ်။နိုင်ငံသားသတင်းတော်တွေကိုတော့ရမဲသိန်းထောင်ကနေချက်ချင်းဆိုသလိုတက်ဆိုင်ရာတန်ရုံတာဝန်ရှိသူတွေလူဝင်မှုကြီးကြပ်ရေးဖွဲ့တွေကကြိုးစိုးခေါ်ဆောင်ပြီးတော့သူတို့နေရရင်နိုင်ငံတွေကိုနေချင်းပြန်ပို့ပေးလိုက်တဲ့အကြောင်းတရားစွဲဆိုခံရတဲ့သတင်းသမားတွေဘက်ကအမှုကိုဥပဒေကြောင်းအရလိုက်ပါဆောင်ရွက်ပေးနေသူမြန်မာနိုင်ငံလွတ်လပ်သောရှင်နေများအတင်ကအကျိုးဆောင်ရှင်နေကြီးဥက္ကမောင်စောက VOE မြန်မာပိုင်းကိုပြောပြပါတယ်
။သူတို့လွတ်တဲ့အခါကျတော့ကိုအောင်နိုင်စိုးနဲ့ကိုလှတင်ကတော့နှစ်ယောက်ကတော့ထောင်ကူရတာပဲလွှတ်လိုက်တာပဲနော်။ပုံမှန်အတိုင်းပဲပေါ့ဗျာနော်။ထောင်ကူရလွတ်တော့သူ့မိသားစုတွေကထောင်ကူရမှာစောင့်နေတော့တခါရဲပဲသူ့မိသားစုတွေနဲ့အတူနေကြမှုမျိုးကြားပါတယ်။နော်သူတို့နေလာလာနှစ်ယောက်ကတော့မော့ဖိုင်လင်းနဲ့မစ္စတာလောတို့နှစ်ယောက်ကတော့တခါရဲပဲထောင်ထောင်ကူရကနေပြီးတော့မှာ immigration ကလူမှုကြီးကြပ်ရေးအရာရှိနေတဲ့အတူလူမှုကြီးကြပ်ရေးကားနဲ့သူတို့ခေါ်ပါလာတယ်။ခေါ်ပြီးတော့မှာသူတို့ကိုရန်ကုန်မင်္ဂလာတုံးလေးဘက်ကိုတိုက်ရိုက်ပို့မယ်လို့ပြောပါလား။အဲ့တော့မနေ့ကတည်းကအဲ့ဒီသက်ဆိုင်ရာတန်ရုံနေနဲ့အထူးသဖြင့်စင်ကာပူတန်ရုံပေါ့ဗျာ။စင်ကာပူတန်ရုံနဲ့သူကဆက်ဆက်ပြီးတဲ့အခါကျတော့စင်ကာပူတန်ရုံကလည်းညနေပိုင်းဒုံမညပိုင်းဒီလက်မှတ်ကိုသူကထုတ်တာပါလေ။အဲ့တော့အဲသူတို့ရောက်တာနဲ့အဲဒီတခါရဲ့ပြန်မှာ။ဒါဆိုသူတို့ကဗီဇာတက်တာအကုန်နေတဲ့အခါကျတော့ဒီနေနေပေးတာမဟုတ်ပါဘူးသူတို့ကလေ။နော်။လူမှုကြီးရဲ့ရေပုံက၄နှစ်ရသူကကံလို့လိုက်တဲ့တော့ဆက်လိုက်တဲ့အချိန်မှာသူတို့လောက်ရောက်တာပဲ။သူတို့တာဝန်ယူပြီးတော့ပြေးလိုက်တာပေါ့
။သူတို့လွတ်တော်ကိုဒရုန်းနဲ့ရိုက်ကူးဖို့ပြင်ဆင်နေချိန်အဖမ်းခံရချိန်မှာတော့ရှာဖွေပုံစံတက်သေးဖြစ်သိမ်းဆီးခံလိုက်ရတဲ့ပစ္စည်းတွေကိုတရားရုံးကနိုင်ငံပိုင်ပြည်သူ့ဗန္ဓာဖြစ်သိမ်းဆီးဖို့အမိန့်ချလိုက်ပါတယ်။ဒီပေါ်မှာကိုအောင်နိုင်စိုးဘက်ကသိမ်းဆီးခံပစ္စည်းတွေပြန်လည်ရယူလို့မှုနဲ့တရားရုံးကိုတောင်းဆိုသွားဖို့ရှိတယ်လို့ရှင်နေဦးခမောင်စောကပြောပါတယ
်။မှုလို့သိနေပါမယ်အကုန်လုံးကျင်းတဲ့တော့ကြားတယ်ကျွန်တော်လည်းဝန်တာကြီးစုလည်းကျင်းတယ်ပေါ့ဗျာ။အကုန်ကလေးဖြစ်ပေမဲ့ပစ္စည်းနဲ့ပတ်သက်လို့ကတော့မိန့်ချလိုက်တဲ့အခါကျတော့အဲရှာဖွေပုံစံနဲ့သိမ်းဆီးတဲ့ပစ္စည်းတွေကိုပြည်သူ့ဗန္ဓာဖြစ်သိမ်းဆီးခြင်းဆိုတာမိန့်ချတယ်ဗျာ။နော်ဒီလိုလွှတ်လိုက်တယ်ပေါ့။အဲအဲ့ဒီအနေနဲ့ပတ်သက်လို့တော့ကျွန်တော်ကိုအောင်နိုင်စိုးလို့ကသိပြီးတော့အဲ့ဒါကိုသိနေချမ်းသာပြီးပေါ့ဗျာ။ဘာလို့လဲ။ဒီလိုဒီပစ္စည်းတွေထဲမှာနော်ဟိုအလျော်ရှိတာပါရင်နိုင်ငံတွေအလျော်ရှိတာပါရင်လိုလိုရှိရတဲ့ကိုအမှုပါငွေတွေကပူကြီးတာမဟုတ်အဲ့တော့အခုကနိုင်ငံရဲ့လုံခြုံရေးလည်းမထိခိုက်စေဘူးလို့လည်းပြောထားတဲ့အခါကျတော့အဲ့တော့ကိုအောင်နိုင်စိုးတို့လည်းသူ့ရဲ့ intellectual property တွေလည်းပါတာပေါ့ဗျာဒီကိစ္စလေးသချင်းတွေဆက်ထားတာဒီအဲ့ဒါလည်းပါတယ်အဲ့တော့တပ်ပုံတွေလည်းပါတယ်အစရှိလို့ပေါ့အဲ့တော့အဲ့ဒါကိုသူကပြန်လို့ရှင်နေပေါ့ဗျာအဲ့တော့ဥပဒေအရလည်းပဲဥပဒေရဲ့ဘူရကလူတယောက်ကိုအမှုရုပ်သိမ်းလိုက်ရင်သူကဒီအမှုမှာသူကသူ့အပေါ်အမှုမရှိတော့ဘူးပေါ့ဗျာနော်ဆွဆွဲတဲ့အမှုမရှိဘူးဆိုရင်အဲ့ဒီအမှုနဲ့ပတ်သက်လို့ရှာဖွေပုံစံနဲ့သိမ်းထားတဲ့ပစ္စည်းကိုအပ်ပြီးတဲ့လူကိုလက်ထောက်ပြန်ပြီးထည့်ပေးရတယ်ဗျ။အဲ့ဒါကြောင့်လို့ကျွန်တော်တို့ကအဲ့ဒါကိုအပေါ်ရုံးချက်ပြီးတော့ပစ္စည်းကိုပြန်တောင်းဖို့ရှိပါတယ်။ပြင်ဆင်မှုတို့မဟုတ်ပြည်မှုအထူးမှုဖွင့်ပြီးတော့ပေါ့ဗျာ။
သူတို့လေးဦးကိုနေပြည်တော်စပူတီတီမြို့နယ်တရားရုံးမှာတွင်းကုံထုတ်ကုံဥပဒေပုံမှန်ရှင်းနဲ့အရင်တရားစွဲဆိုပြီးတော့လေးဆောင်ပြန်တတ်မှုဆိုင်ရာဥပဒေနဲ့ထပ်တိုးတရားစွဲပြီးလောလောဆယ်ထောင်နှလစီပြည်ပြန်ချထားတာပါတရားရုံးတည်ဆစ်ဆဲနေချိန်မှာပဲနိုင်ငံသားသားသတင်းတော်တွေကိုလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့လူဝင်မှုကြီးကြပ်ရေးအရာရှိတွေကထပ်ပြီးတော့တရားစွဲဆိုခဲ့ပါတယ်အဲဒီနောက်မှာတော့နိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေမဲ့ရည်ရွယ်ချက်မရှိတဲ့အတွက်ဆိုပြီးအထက်ညွှန်ကြားချက်အရာနိုင်ငံချစ်ကြည်ရေးကိုရှေ့ရှုတဲ့အနေနဲ့ပြီးခဲ့တဲ့ဒီဇင်ဘာလ26ရက်နေ့ကတရားရုံးကိုတရားစွဲအဖွဲ့အစည်းတွေဖြစ်တဲ့ရဲတပ်ဖွဲ့နဲ့လာဝကအရာရှိတွေဘက်ကအမှုရုပ်သိမ်းမှု၆ဆွားခဲ့ပြီးတဲ့နောက်မနေ့ဒီဇင်ဘာလ28ရက်နေ့မှာတော့တရားရုံးကအမှုအလုံးကိုရုပ်သိမ်းပေးလိုက်တယ်လို့ရမဲတင်းထောင်မှာလက်တလောကြခံနေရတဲ့ထောင်နှံကိုလည်းရှော့ရက်ပေးပြီးအပြီးပိုင်းလွှတ်ပေးလိုက်တာဖြစ်ပါတယ်
။မဆုမတင်ပြခဲ့တာပါရှင်။